ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ကကြေးရွာတွေမှာဒေသခံအမျိုးသားတွေကိုRCSS ကဖမ်းဆီးခေါ်ဆောင်နေတာတွေဒီလတည်းမှာခက်စိတ်စိတ်ဖြစ်လာတယ်လို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေကပြောကြပါတယ်။အခုလိုခေါ်ဆောင်ခံရသူတွေထဲမှာအသက်မပြည့်သေးတဲ့ကြောင့်သားအရွယ်လူငယ်တွေပါလာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။RCSS ဖက်ကတော့ဒီအတော်အတွင်းမှာတပ်သားတစ်စုဆောင်းတာမရှိ ချေရွာတွေမှာရှိတဲ့မျိုးသားတွေကိုတက်သားသိစုဆောင်တဲ့အနေနဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့17ရက်နေ့တုန်းကလည်းမိုင်းတေချေရွာအုပ်စုတွေကအမျိုးသား35ယောက်ကိုချေရွာဥက္ကဋ္ဌကိုယ်တိုင်က RCSS ကသတ်မှတ်ထားတဲ့နေရာကိုတွားရောက်ပို့ဆောင်ပေးခဲ့ရတယ်လို့သူတို့ရဲ့မိသားစုဝင်တွေကအတည်ပြုပြောဆိုထားပါတယ်။တက်သားသိစုဆောင်တဲ့အခြေအနေနဲ့ပတ်သက်ပြီး RCSS ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်းဦးကတော့အထက်ကညွှန်ကြားထားတာမရှိဘူးလို့ဆိုပါတယ်။
ဒီတော့တွင်ဒီမှာတတ်တဲ့သူရတဲ့ဆိုတော့ကျွန်တော်တို့အထက်ကညင်ကြချက်တော့မရှိပါဘူး။တက်လို့ရှားမှုတွေကတက်အပိုင်းတွေဆက်နေပေါ့နော်။ကျွန်တော်တို့ဒီတော့ဒီပုံရှားမှုတွေကတော့ဒီလိုရှိတယ်ဆိုတော့ဝင်လာတော့မရှိဘူးပေါ့ကျွန်တော်တို့စက
ားပြော RCSS အဖွဲ့ကတက်သားအနေနဲ့ခေါ်ယူစုဆောင်တာတွေဟာမကြာခဏရှိနေပြီးကြောင်မင်းနဲ့15မိုင်ဝေးတဲ့နောင်ပိန်ရွာထဲမှာလည်းအခုရက်ပိုင်းတွင်ခေါ်ဆောင်ခံရသူ15ဦးရှိတယ်လို့ဒေသခံတွေကဆိုပါတယ်။မိသားစုဝင်တွေနေမှာမရှိချင်းပျောက်ဆုံးသွားတဲ့တားဖြစ်သူကိုတက်သားသစ်စုဆောင်တဲ့အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာလို့အမည်မဖော်လို့သူမိသားစုဝင်တဦးကပြောပါတယ်။ခေါ်ဆောင်ခံရသူတွေထဲမှာတချို့ကိုမိသားစုဝင်တွေနဲ့တိတ်ဆုံဝင်ပေးခဲ့ပေမဲ့ပြန်လွှတ်ပေးတာမျိုးတော့မရှိခဲ့ပါဘူး။ခေါ်ဆောင်မှုရောက်လာတဲ့တက်သားတွေကတော့လူငယ်တွေကိုမူရစေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်တာလို့ဆိုပါတယ်။ကျောင်းမဲမြို့နယ်အမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်ညံကဒေသခံတွေကို RCSS ဘက်ကခေါ်ယူနေတဲ့ဆိုတာတဆင်ကြားသိရတာသာဖြစ်ပြီးဒီကိစ္စကိုလာရောက်တိုင်ကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်
။တကယ်ဝင်တက်တာစုဆောင်းတယ်ဆိုတော့ကောင်းစင်နဲ့တို့လာတာတော့တခါတော့မရှိဘူးဗျ။မွေးရေးစေဘာနဲ့ပတ်သက်တူတော့တို့ဖမ်းဆီးပြီးတော့မှတင်နှံပေးတာတို့ပြီးတော့ဒီလူငယ်လေးကိုမွေးရေးစေဘာတိုက်ဆက်တဲ့အဖွဲ့ဖွဲ့စည်းပေးတာတော့အဲ့လိုမျိုးတော့ရှိရဲ့ဗျ။
ကျောင်းမဲမြို့နယ်ကချေးရွာတွေမှာအခုလာတဲ့ RCSS ဘက်ကလူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ပြောဆိုနေပေမဲ့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်တွေပါနေတာကြောင့်သူတို့ရဲ့မိသားစုဝင်တွေကတော့တက်သားသစ်စုဆောင်တဲ့အထဲထည့်လိုက်မှကိုစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့နောက်ထပ်မိသားစုဝင်တဦးကပြောပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကို2015အောက်တိုဘာလတုန်းကရေးထိုးခဲ့ပြီးအဲ့ဒီနောက်မှာပဲတပ်မတော်နဲ့တိုက်ပွဲ52ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့ကပြုလုပ်တဲ့ RCSS ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။